ပြီးခဲ့တဲ့ရက်တွေကလေချောင်းပစ်ကူလက်နက်ကြီးပစ်ကူတွေနဲ့ဟန်ချက်ကြီးတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာကြာသာပတိနေ့နေ့ကမှမိုးညင်းမြို့နာက KIA တပ်မဟာရှစ်ဌာနချုပ်ကိုတင်ပိုက်ရယူခဲ့တယ်လို့မြဝတီသတင်းဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ကြာသာပတိနေ့မနေ့ခင်ပိုင်းမှာတော့လက်နက်ကြီးပစ်ခတ်တံတွေကြောင့်မိုးညင်းမြို့မှာကျောင်းတွေဈေးတွေပိတ်ပြီးအထိတ်တလန့်ဖြစ်ခဲ့ပေမဲ့ဒီကနေ့တော့အေးအေးဆေးဆေးရှိနေတယ်လို့အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတဦးကပြောပါတယ်။သတင်းအစုံလင်ကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်မိုးညင်းမြို့အနီးမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲတွေစတင်ခဲ့ပြီးတနင်္လာနေ့မှာတော့လေကြောင်းက၃ချိန်တိုက်ခိုက်ခဲ့သလိုကြာသပတေးနေ့မှာတော့လက်လက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့တပ်မဟာရှစ်ဌာနချုပ်ကိုသိမ်းယူခဲ့တာဖြစ်ပါတယ်။ဒီတရင်နဲ့ပတ်သက်ပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံပြည်သူ့စစ်ဆန်ရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကိုမေးမြန်းကြည့်ရမှာတော့
ကျွန်တော်တို့ဥပဒေနာရီမှာကျွန်တော်တရေထုတ်ထားပါတယ်နော်ပြီးကြတော့မရှင်းတော့တော့ခင်ဗျာကျွန်တော်တို့ website လေးပြေးလိုက်ပါဦးနော်အဲ့ဒါယူသုံးလို့ရပါတယ
်မြောက်ရီသတင်းဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာ KIA တပ်ဖွဲ့ဟာ NCA လက်မှတ်ရေးထိုးတဲ့ကာလကိုအခွင့်ကောင်းယူပြီးမုံညင်းမြို့အနီး၃မိုင်ခန့်အကွာမှာရှိတဲ့တောင်ကုန်းမှာခြေကုပ်စကန်တိဆောက်ပြီးနေမြေတိုးချဲ့လာကြောင်းမုံညင်းဖားကန့်ပတ်ဝန်းကျင်မှာမိုင်းထောင်တာလူသစ်စုဆောင်တာစစ်ကြေးကောက်ယူတာတွေပြုလုပ်လာတာကြောင့်တပ်မတော်ကလက်နက်ကြီးပစ်ကူလေကြောင်းပစ်ကူတွေရယူပြီးတိုက်ခိုက်ရှင်းလင်းရမှာဒီလ19ရက်နေ့နေ့ကင်း7နာရီခွဲမှာတပ်မဟာရှစ်ဌာနချုပ်စခန်းတောင်ကုန်းကိုသိမ်းယူနိုင်ခဲ့ကြောင်းဖော်ပြပါတယ်အဲ့ဒီစခန်းကဒေသနာလုံမိုင်းမျိုးစုံ62လုံရှစ်ထွက်မိုင်း3လုံ M25 တနက်တက်လက်နဲ့ကြည်စံတွေတူမီတနက်2လက်စိုင်းကယ်4စီးမီးဆက်2လုံဒိုင်နမိုတလုံရေမော်တာ3လုံချင်းစောတက်လက်ဒီဇယ်တပီပါဓာတ်ဆီတပီပါနဲ့ဆော်ရွက်စတန်းတွေကိုတင်းစီရမိတယ်လို့လည်းဖော်ပြပါတယ် KIA ပြန်ကြားရေးဌာနကဒုဗိုလ်မှူးကြီးနော်ဘူးကတော့ KIA တပ်မဟာရှစ်ဌာနချုပ်တင်းယူတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကြားရတာလည်းကျွန်တော်တို့ဒီတက်မဟာတော့ကျောင်းသားပြီလို့ကြားရပါတယ်ဟုတ်ကဲ့
KIA တပ်ဖွဲ့ကတတ်မှတ်နေမီမာတာမှလှုပ်ရှားပဲနေမီတိုးချက်လာတယ်ဆိုတဲ့အပေါ်မှာတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်သူတို့ချစ်ဆွေးတဲ့နေမှာပါသူတို့ဘက်ကကြည့်လို့နေရတူးရှိတယ်လို့မြင်မှာပေါ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့အဲ့လိုမဟုတ်ပါဘူးနေရတူးရှိတယ်ဆိုတာမမဟုတ်ပါဘူးခင်ဗျာဒါသူတို့ဘက်ကချစ်ဆွေးတယ်ပါလား
ကြာသပတေးနေ့မနေ့ကမိုးညင်းမြို့အနီးတပ်မတော်စစ်စခန်းတွေကနေလက်နက်ကြီးတွေနဲ့အစက်မပြတ်ပစ်ခတ်တာကြောင့်မိုးညင်းမြို့ကတွေအထိတ်တလန့်ဖြစ်ခဲ့ပေမဲ့ဒီကနေ့မှာတော့ပစ်ခတ်တိုက်ခိုက်တာတွေမရှိဘဲပုံမှန်အတိုင်းရှိနေတယ်လို့မိုးညင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကပြောပါတယ
်။ဟောဒီနေ့ဘာမှအတားမပြောဘူးဘာမှမဖြစ်ကြဘူး။
ဒီရပိုင်းတွေအတွင်းရှမ်းပြည်နယ်မှာလဲရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတက်ကြတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အရက်သား1000လောက်ဟာနေရက်စွန့်ခွာထွက်ပြေးနေရပါတယ်။ဒီကနေ့မှာတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်တော်စုဝန်ကြီးဦးခမောင်စိုးနဲ့ SSPP ကိုယ်စားလှယ်ရင်းနေပြည်တော်မှာဆွေးနွေးခဲ့ပါတယ်။